ကချင်ပြည်နယ်မိုးကောင်းမြို့ကမယန်းကျေးရွာမှာကချင်လွတ်လပ်ရေးတပ် KIA နဲ့အစိုးရတပ်တို့ကြားမကြသေးခင်ကတိုက်ပွဲတွေအတွင်လက်နက်ကြီးကြီးဘုံးခိုခြင်းတွေကိုကြားရကြောင်းအရက်သား2ယောက်သေဆုံးပြီးတော့3ယောက်ထိခိုက်ဒဏ်ရာရခဲ့ပါတယ်။အရက်သားတွေထိခိုက်သေဆုံးတဲ့အထိဖြစ်ပွားခဲ့တဲ့အပေါ်မှာတော့ကချင်လက်နက်ကိုင်အဖွဲ့နဲ့အစိုးရကြားအပြန်အလှန်အပြစ်ဖို့နေကြတာပါ။ဒီအကြောင်းအပြည့်အစုံကိုတော့ VOA မြန်မာပိုင်းရဲ့သတင်းတောက်ကိုမိုးစောကအပြည့်အစုံပြောပြပေးပါရှင်။
ဟုတ်ကဲ့ဒီလိုအရက်သားတွေတည်ဆုံမှုဟာအစိုးရရဲ့ငင်းချိုင်းကိုယ်စားလှယ်အဖွဲ့နဲ့ KIO KIA တို့ဝါပြည်သွေးစည်းညွညွေးပါတီရဲ့ဖိတ်ခေါ်ချက်အရနှစ်ဖက်တွဲဆုံကြမယ်လို့သတင်းတွေထွက်ပေါ်လာချိန်မှာပဲဖြစ်ပျက်ခဲ့တာဖြစ်ပါတယ်။အရက်သားတွေတည်ဆုံခဲ့ရတဲ့အဖြစ်အပျက်ကိုတော့ဒေသခံတယောက်ပြောပြတာကအ
ဲမင်းည9ခွဲမှာသူတို့ KIA နဲ့အဲဒီနောက်တာနဲ့လည်းချစ်ချင်းဖြစ်တာပေါ့နော်တက်ဝဲတော့ဖြစ်တာ။ဟိုကိုင်ရဲသူတို့ရဲ့လက်ကင်းလားမဟုတ်သူအာမေဘကနဲ့လက်ကင်းလားအဲဒီကောင်နဲ့ကြည့်တွေ့မှုဖြစ်တဲ့ချိန်မှာအဲအမြောက်တက်ကအမှရှက်လေအမယားအမြောက်တက်ကနေဒီမှာတိုက်ပွဲဖြစ်နေနေရာကိုသူကြီးနဲ့လမ်းပစ်တယ်ဆိုတော့လမ်းပစ်တော့ဖြစ်တဲ့နေရာကမြန်းရွာချေးရွာတွေမှာဖြစ်နေလေအဲဆိုအိမ်ပေါ်ဆက်ချတော့အဲ့မှာအယောက်သားနှောက်သေးတယ်အယောက်သား3ယောက်တန်းရလေ
အခြားဒေသခံတယောက်ကလည်းထိခိုက်ဒဏ်ရာရတဲ့အခြေအနေကိုအခုလိုပြောပါတယ
်ကလေးမအေနဲ့ကလေးရှင်းနေအရွယ်2ယောက်တည်းဟိုနောက်ပြေးဟိုအခု90နဲ့9နှစ်လောက်ရှိပြီခုနဲ့ကလေးကနည်းနည်းအရွယ်နောက်သူ့အဖေရောအဲ့ဒါရှေးရုံတင်ထားတယ်သူ့အဖေကလက်ညှိုးပြတာညာဘက်လက်ညှိုးနှချောင်းပေါ့နောက်ပြီးခြေတော့မှလည်းထိတယ်အဲ့ကလေးကခြေခွားမှထိတာခြေခွားလန်သွားတာပေါ့အခုကတင်ပါမှထိတာအခုကနည်းနည်းကိုပြမတန်ညာပြီးလာပေါ့
လောလောဆယ်မှာတော့ထိခိုက်ဒဏ်ရာရတဲ့သူ3ယောက်ကိုမြကြီးနားပြည်နယ်စည်းရုံကိုပို့ဆောင်ထားပြီးကွယ်လွန်သူတွေကိုတော့ဒီကနေ့မနက်မှာပဲတကြိုလိုက်တယ်သူတို့ရဲ့အာသုဘကိုစစ်တပ်ကငွေ3သိန်းလာပေးတယ်လို့လဲဒေတာခံကဆက်ပြောပါတယ်။ပြီးခဲ့တဲ့နှစ်အော်တိုဘာလအတွင်းကလည်းအခုလိုလက်နက်ကြီးကြီးကျခဲ့တာကြောင့်အမျိုးသမီးကြီးတဦးတေဆုံးခဲ့ဘူးတယ်လို့သူကပြောပါတယ်။ဒီလိုပြစ်ခတ်မှုအပေါ်မှာတော့အမျိုးသားဒီမိုကရေစီအင်အားစုပါတီကဒေါ်ပေါ့ကြာကအခုလိုဝေဖန်ပါတယ
်။အခုကရွာကိုပဲအတလွတ်တလွတ်အလွတ်ဆွတ်ပြစ်တဲ့ခါကျတော့ရွာသားတွေပဲအချိန်ချင်းချိခိုက်နေရတယ်။အဲ့တော့တမရရောအစိုးရအနေနဲ့ရောဒါရီကိုခိခိရောက်ရောက်ဒါကိုတားမြစ်တင်တယ်လို့ကျမအနေနဲ့ပြောချင်ပါတယ
်။ဒေသခံတွေကအခုလိုထိခိုက်သေးဆုံးရတဲ့လက်နက်ကြီးကြီးဟာမရမ်းရွာမှာအခြေစိုက်တဲ့အမှတ်301အမြောက်တပ်ကဖြစ်တယ်လို့ပြောဆိုပေမဲ့မြန်မာအစိုးရရဲ့ပြောရေးဆိုခွင့်ရှိသူပြည်ချာရေးဝန်ကြီးဌာနဒုဝန်ကြီးဦးရဲထွတ်ကကချင်လက်နက်ကိုင်တွေရဲ့လက်ချက်သာဖြစ်တယ်လို့ပြောပါတယ်။
29ရက်နေ့ညကိုရိုနာကြီးကွဲလောက်မှာမယန်းချေးရွာမှာကြီးရွာဖုံးချောင်းတော့မှနေတဲ့တပ်မတော်တပ်စုတစုကို KIA က120လောက်လာပြစ်တယ်။လာပြစ်တဲ့ခါကျတော့အပြန်လန်ပြစ်တဲ့ကြားထဲကနေလို့မှလက်နေကြီးရွာထဲကိုကျပါတယ်။ကျရဆိုတော့ကျွန်တော်တို့ကရွာထဲမှာရှိတော့ဒါ KIA ဘက်ကလှမ်းပြစ်တဲ့လက်နေကြီးပေါ့ဗျာ။ကျွန်တော်တို့ကရွာထဲမှာသူကရွာပြင်းနေပြစ်တာဖြစ်ပါတယ်။ကျတဲ့ခါမှာအမျိုးသား3ဦးတန်ရတယ်ဗျာ။နောက်တစ်ခါအမျိုးသမီး1ယောက်အမျိုးသား1ယောက်သိဆုံးပါတယ်။အမြောက်တက်တွေပါတော့မပါပါဘူးခင်ဗျ။
ဒီလ14ရက်နေ့ကလည်း KIO KIA ဌာနချုပ်လိုင်စာမျိုးတဲကိုအစိုးရတပ်ဘက်ကပြစ်ခတ်တဲ့လက်နက်ကြီးကြီးကြောက်ပောက်ကွဲခဲ့တာကြောင့်အရသာ3ဦးသေဆုံးပြီး9ယောက်ဒဏ်ရာရခဲ့တယ်လို့ KIO ဘက်ကသတင်းထုတ်ပြန်ခဲ့ပါတယ်။ပြည်ချာရေးဝန်ကြီးဌာနဒုဝန်ကြီးဦးရဲထွတ်က KIO ရဲ့ပြောဆိုချက်ဟာမှန်မှန်ကြောင်း Facebook ကအင်တာနက်လူမှုကွန်ရက်ပေါ်ကနေတဆင့်တုံ့ပြန်ခဲ့ပါတယ်။လောလောဆယ်မှာတော့ KIO ဌာနချုပ်လိုင်စာနဲ့ကြောက်စိမ့်ထွေရဖားကန်ဒေတာဘတ်မှာတိုက်ခိုက်မှုတွေဟာငြိမ်သက်နေပြီးလမ်းမဲ့ February လဇန်းမှာအစိုးရနဲ့ KIO တို့ဟာဝဒေတာပန်ဆန်းမှာတွေ့ဆုံမဲ့အခြေအနေတွေရှိနေပါတယ်။ KIO နဲ့မြန်မာအစိုးရတပ်တွေအကြားမှာတိုက်ပွဲတွေပြန်လည်စတင်ခဲ့တာဟာတနည်းခွဲကျော်ကြာမြင့်လာခဲ့ပြီးပြီးခဲ့တဲ့နှစ်ဒီဇင်ဘာလနဲ့ဒီနှစ်နှစ်ဆန်းပိုင်းအတွင်းမှာတော့တိုက်ပွဲတွေပြင်းထန်ခဲ့တာကြောင့်အခုအခါမှာဆိုရင်ဒုက္ခသည်ပေါင်း3000ခွဲကျော်ဟာအိုးအိမ်စွန့်ခွာထွက်ပြေးနေကြရပါတယ်ခင်ဗျာ။